အာဖရိကနိုင်ငံကနိုဘယ်ငြိမ်းချမ်းရေးဆုရှင်ဖုန်းတော်ကြီးဒက်စမွန်တူတူဟာဖေဖော်ဝါရီလ28ရက်နေ့ဗုဒ္ဓဟူးနေ့ကျရင်ရန်ကုန်မြို့အမေရိကန်စင်တာမှာစကားပြောဖို့ရှိပါတယ်။ယသားခွင့်ရေးနဲ့လူခွင့်ရေးတွေအတွက်တက်တက်ကြွကြွလှုပ်ရှားဆောင်ရွက်ခဲ့သူဖုန်းတော်ကြီးဒက်စမွန်တူတူဟာ Semester at Sea လို့ခေါ်တဲ့ကဘာပတ်ပြီးပညာသင်ယူတဲ့သင်္ဘောကြီးနဲ့ရန်ကုန်မြို့ကိုတလနေ့မှာရောက်ရှိလာမှာဖြစ်ပါတယ်။သင်္ဘောပေါ်မှာအမေရိကန်ပြည်ထောင်စုတက္ကသိုလ်တွေကပါမောက္ခရီနဲ့အတူတောင်အာဖရိကနိုင်ငံကဖုန်းတော်ကြီးဒက်စမွန်တူတူဟာကတိကတာဝန်နဲ့ပါလာမှာဖြစ်ပါတယ်။ Semester at Sea အစီအစဉ်နဲ့မြန်မာနိုင်ငံကိုပညာသင်သင်္ဘောကြီး2006ခုနှစ်မတိုင်ခင်ကလာခဲ့ဘူးပေမဲ့အဲ့ဒီနောက်ပိုင်းမှာဖုန်းတော်ကြီးဒက်စမွန်တူတူရဲ့ပန်ကြားချက်ကြောင့်မြန်မာနိုင်ငံကိုသွားတာကိုရက်ခဲ့ပြီးအခုမှပြန်သွားတာဖြစ်တယ်လို့ Semester at Sea အစီအစဉ်ကြီးကြပ်ရေးဌာနဒုတိယဥက္ကဋ္ဌမိုက်ကယ်ဇိုအယ်က VOA မြန်မာပိုင်းကိုပြောပါတယ်
We're going back there now because, again, our good friend, and he's a board member of ours, Desmond Tutu, the Archbishop from South Africa.
ကျွန်တော်တို့ဘုတ်အဖွဲ့ဝင်တယောက်လည်းဖြစ်မိတ်ဆွေကောင်းတယောက်လည်းဖြစ်တဲ့တောင်အာဖရိကကဖုန်းတော်ကြီးဒက်စမွန်တူတူကကျွန်တော်တို့ပြန်သွားတင်လောက်တဲ့အထိမြန်မာနိုင်ငံမှာတိတိတသာပြောင်းလဲနေပြီလို့ခံစားရတဲ့အကြောင်းပြောတာကြောင့်ရောသမ္မတဘရော့ခ်အိုဘားမားနဲ့နိုင်ငံသားရေးဌာနတို့ရဲ့မြန်မာနိုင်ငံမှာဒီမိုကရေစီလမ်းကိုသွားနေတဲ့အခြေအနေတွေတိုးတက်နေပြီဆိုတဲ့ပြောကြားချက်တွေကြောင့်ရောနောက်ကျွန်တော်တို့ရဲ့သုံးသက်ချက်တွေကြောင့်ပြန်သွားရတာဖြစ်ပါတယ်မြန်မာနိုင်ငံကအကောင်းဘက်ဥတည်နေတဲ့အခြေအနေတွေကိုကျွန်တော်တို့အနေနဲ့တနည်းတလန့်အထောက်အကူပြုနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်ဆိုပြီး Semester at Sea အစီအစဉ်ကြီးကြပ်ရေးဌာနဒုတိယဥက္ကဋ္ဌမိုက်ကယ်ဇိုအယ်ကပြောခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံမှာရောက်နေစဉ်အတွင်းတင်မောမှာပါလာတဲ့ဆရာတွေနဲ့ကျောင်းသူကျောင်းသားတွေဟာရန်ကုန်မြို့ပြင်မန္တလေးစကိုင်းမေမြို့ကလော်အင်းလေးပုဂံပင်တရငွေဆောင်တွန်တေးစတဲ့မြို့တွေကိုလည်းတွားရောက်လေ့လာကြမှာဖြစ်ပါတယ် Semester at Sea အစီအစဉ်နဲ့ကမ္ဘာပတ်ပညာသင်နေတဲ့တင်မောကြီးဟာမြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း12နိုင်ငံမြို့ပေါင်း16မြို့ကိုလှည့်လည်ပြီးပညာသင်ယူနေကြတာဖြစ်ပါတယ်စင်ကာပူကနေမြန်မာနိုင်ငံကိုရောက်လာမဲ့တင်မောကြီးဟာမြန်မာနိုင်ငံခီးစဉ်ပြီးရင်အိန္ဒိယနိုင်ငံကိုခီးစက်မှာဖြစ်ပါတယ်ခင်ဗျာ